လဘရန်မြို့မှာထုတ်ခွဲခံရတဲ့ဒီမိုကရေစီပညာရေးပင်မတပိတ်စစ်ကြောင်းကနေဖမ်းဆီးထိန်းသိမ်းခံရသူကျောင်းသားတွေနဲ့ဝန်ရံပြည်သူတွေကိုဒီကနေ့ဇွန်လ2ရက်နေ့မှာစရုပ်ထအကျဉ်းအဖြစ်တရားဝင်တရားရုံးမှာအယုံထုတ်စစ်ဆေးခဲ့ပါတယ်။မလ10ရက်နေ့ကလေးကအကြမ်းဖက်ရိုက်နှက်ပြီးဖမ်းဆီးထိန်းသိမ်းခံရတဲ့ကျောင်းသားတွေနဲ့ဝန်ရံပြည်သူတွေဟာပြင်းထန်တဲ့ရာသီဥတုထောင်ရင်းကဆိုးရတဲ့အခြေအနေနဲ့ကျန်းမာရေးစောင့်ရှောက်မှုအပြည့်အဝမရရှိတာတွေကြောင့်အင်အားချိနေတာတွေနဲ့အတူအမျိုးမျိုးသောယောဂဝေဒနာတွေခံစားနေကြရတယ်လို့အဖန်စီခံထားရတဲ့ကျောင်းသားတွေရဲ့မိဘတွေကပြောပါတယ်။အဲ့ဒီလိုမကြမ်းမမာဖြစ်ကြရတာတွေမှာညဘက်ကိုကောင်းကောင်းမအေးရတာတွေကြောင့်လည်းပါတယ်လို့ဖန်စီခံကျောင်းသားကိုမင်းသွေးတည့်ရဲ့မိခင်ဒေါခင်ခင်ယူကပြောပါတယ်။
ပါလေငယ်ရတဲ့ပိုးကောင်ကတအားကြိုက်တယ်မင်းမင်းနဲ့ကောင်းနေတို့လားတို့ရေရတဲ့အဲ့လိုမရအောင်ရဲ့။ညာအေးပြက်တာတဲ့အဲ့ပိုးကောင်ကထိုးသွားလို့ရှင်လေနီ။တို့မှအသာတွေဖြစ်တာပေါ့နော်။ထောင်ထဲမှာတော့ဟိုဆိုင်ရောကရှိတဲ့ကလေးတွေလည်းရှိတယ်။နောက်ပြီးခေါင်းလိုက်ခံထားရတယ်လေကလေးတွေကလည်းခေါင်းကြိုက်တာတွေအခုတည်းရှိရောမယ်။အများလုံးကခေါင်းကြိုက်နေတဲ့ကလေးတွေလည်းရှိရဲ့
။ဖန်စီခံကျောင်းသားတွေကိုရုံးထုတ်တိုင်းလူမှုရေးဆိုင်မနာတွေမှာတက်လာတဲ့ဓာတ်ပုံတွေအရာကျောင်းသားတွေဟာအရေးပြားယောဂတွေကိုလည်းဆွဆွဝါဝါခံစားနေကြရပါတယ်။ပိုးမွားတွေရဲ့ဓာတ်အပြင်ထောင်ထဲသုံးရတဲ့ရေရဲ့မတန့်ရှင်းမှုကလည်းအတော်အခြေအနေဆိုးတယ်လို့ပြောတာကတော့အဖန်စီခံကျောင်းသူမဟန်နီဦးရဲ့ဖခင်ဦးထွန်းဦးဖြစ်ပါတယ်
။ဒီကလုံးဝမခံဘူးကွာ။အဲ့ဒီခါကျတော့အဲ့နောက်အဲ့ဒီခြေတစ်ခုလုံးကလည်းတန်တက်များတယ်လို့ပြောတယ်ဗျ။အဲ့ဒီတကြောင်မလို့ဆိုသူတို့ရဲ့ခန္ဓာကိုယ်မှာကျမရေတော့ထိခိုက်မှုရှိအောင်တော့လေဟိုသူတို့အဲ့လိုခံစားနေရတယ်မပြောပြောအောင်ကြတော့လေဒီအနာဂုတ်တွေလိုဖြစ်တယ်လေအဲ့ဒီကြတော့လေဒီလက်မှာသွေးအလာတိတ်သဘောမျိုးပေါ့ဗျာကျွန်တော်တို့ကတော့တော့နားမလည်ပါဘူးနော်အရေးပြားအောက်မှာအနီကွက်ကြီးတွေဖြစ်တယ်အနီကွက်တည့်ုံလည်းမကဘူးအဲ့ဒီကောင်ကြီးရွေ့တယ်ဗျာပြင်းကြီးလိုဖြစ်လာပြီးတော့လေလက်ပြားနေပြီးတော့လက်မောင်းရင်းဖြစ်ပေါ့နော်ရွေ့တာမျိုးတွေလိုအဲ့လိုကျွေ့နေတယ်ပေါ့အဲ့လိုခံစားရတယ်လေ
အခုဆိုရင်ကျောင်းသားတွေနဲ့ဝန်ရံသူတွေဖမ်းဆီးခံထားရတာ၃လပြည့်ကနေပြီဖြစ်ပါတယ်အဖန်စီခံထားရသူတွေကိုတရားရီအကျဉ်းထောင်မှာထိန်းသိမ်းထားတာဖြစ်ပေမဲ့သူတို့တွေထဲမှာဝေးလံတဲ့နေရာအနှံ့အပြားမှာနေထိုင်ကြသူတွေအများအပြားပါဝင်ပါတယ်။တပတ်အတွင်းမှာရုံးထုတ်ရနဲ့ထောင်ဝန်ဆိုင်တွေ့ခွင့်ပေးတဲ့ရက်ကလည်းမတူပါဘူး။ဒါကြောင့်မြန်မာနိုင်ငံနေရာအနှံ့အပြားမှာနေရသူမိဘဆွေမျိုးတွေဟာတာသမီတွေကိုအပတ်စဉ်ရုံးထုတ်ရနဲ့ထောင်ဝန်ဆိုင်ရက်တွေမှာလာရောက်တွေ့ဆုံနိုင်ဖို့အခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။ကချင်ပြည်နယ်မြကြီးနားမြို့မှာနေထိုင်တဲ့အဖမ်းစီခံဆယ်တန်းကျောင်းသားလေးမာနော်ခေါ်မောင်သာထွန်းဆန်ရဲ့မိခင်ဖြစ်သူဒေါ်သိန်းထံကတော့အခုလိုဖမ်းဆီးခံခဲ့ရတဲ့2လကျော်3လကာလအတွင်းမှာတားဖြစ်သူကို၄ချိန်ပဲတွေ့နိုင်ခဲ့တယ်လို့ပြောပါတယ
်။ဟုတ်ကဲ့ရုံးချင်းနဲ့အခုလာမယ့်လူကပြည့်တဲ့မှာပြန်ရှိတယ်အဲ့ဒီမှာတော့အမတော်ဝေးလာတဲ့အတွက်ကြောင့်မသွားမပါဖြစ်တော့ဘူးနဲ့နေပြန်တဲ့သွားရမှာမို့လို့ရှင်တော့ဒီမှာသူကြီးလာတော့မှဝန်နေနေအကောင်းကြီးပါတယ်ထိထားတဲ့အတွက်ကြောင့်ဟိုကလေတန်တန်တဲ့ဖြစ်မှာဆိုလို့အဲ့ဒါကျမရေးအတွက်နေနေစိတ်ပူနေတာဟိုဟိုတလုံးတော့ကောင်းမိုးတယ်ပြောတယ်ဒီနေ့လဲဟိုကလေစံရတီပါတယ်မှာအဲ့မှာလိမ့်ဖို့ပါဖို့ရတယ်သွားတဲ့ရှင်လင်းချင်းတော့သပိတ်ထားတယ်ကျေတပ်ပေးထားတဲ့အလားမတ်လာဝါလေးချင်းရင်းနဲ့မှာပေါ့အဲ့ဒီမှာဟိုလေးပြည်သူရေးနေတဲ့ဟိုအခက်အတိဖြစ်တဲ့အခါပေါ့အဲ့လိုမှဆိုင်ရရသွားလို့
ဒီနေ့ရုံးထုတ်စစ်ဆေးစဉ်တရက်ခွဲမှာဝန်ရံပြည်သူတူဖြစ်တဲ့ကုတင်ဝင်းဟာမိသားစုနဲ့တွေ့ဆုံစကားပြောနေစဉ်ဖန်ဆီခံခဲ့ရတော့ကရိုက်နှက်ခံခဲ့ရတဲ့ဒဏ်ရာတွေကြောင့်ကျန်းမာရေးဆိုးရွားလာပြီးမူးမိလဲကျသွားတဲ့အတွက်တရားရီဆေးရုံကိုတင်လိုက်ရပါတယ
်။ဘာဖြစ်လဲဆိုတော့အန်ဂျူရက်စ်လည်းမရှိဘာမှလည်းမရှိဘဲနဲ့အဲဒီလူနာကြီးကိုထိုင်ပြီးဆေးရုံဖြစ်သွားပို့ကြရတယ်ကကျွန်တော်တို့မိသားစုတွေပေါ့နော်ဆေးရုံမှာလည်းအဲ့ဒီထဲကနေတော့2နာရီကျော်3နာရီကျော်ကိုကျွန်တော်တို့မျက်စိအောက်မှာကြည့်နေရတာတော့ဘာမှထူးထူးခြားခြားလှုပ်ပေးနိုင်တဲ့လုံးရမျိုးကိုမတွေ့ရဘူးဒီတိုင်းပဲနောက်ဆုံးတော့ရပါသမောမျိုးနဲ့ပဲရန်ကုန်ဆေးရုံကြီးကိုပို့ရတာကိုကျွန်တော်ကလေရန်ကုန်နဲ့တော့အမှတ်တမချင်းနီးတယ်လို့ထင်ရပြီလေအဲ့ဒါမညာ9နာရီခြားသွားရင်အပုံမှန်ညဝင်7နာရီနဲ့9နာရီလောက်ကတောက်တယ်မန္တလေးတို့နော်မုံရွာတို့ပုဂ္ဂိုလ်တို့ကလူတွေဆိုရင်ညရဲ့ညနေနဲ့နေရတယ်ဗျာတပတ်တစ်ခါလောက်ကိုရုံးထုတ်လာတဲ့ခါမှာမိသားစုတွေမှာတော်တော်ပင်ပန်းလာမှာပဲအကြဲကြဲတွေဖြစ်လာတယ်အခုပြောနေတာကတိုင်တော့အခုအကျုပ်ခံထားတဲ့လူတွေတော့ဘလို့ဖြစ်လာလဲဒီမိသားစုတွေတော့သိကြတယ်ဗျာယောဂနဲ့ခီးချင်းပုံတော့မှာပဲ
ဒီတိုင်းသာအကြောင်းသားတွေရဲ့တရားခွင်ဆက်လက်ကြံ့ကြာနေဦးမယ်ဆိုရင်တော့မတူတဲ့ရုံးထုတ်ရက်နဲ့ထောင်ဝင်စာရက်တွေကိုနေရာအနှံ့ပြားကလာတွေ့နေရတဲ့မိဘတွေမှာအပတ်စဉ်လာနိုင်မှုခက်ခဲသွားပြီးတော့မိဘတွေမလာနိုင်တဲ့အတွက်လည်းကျောင်းသားတွေရဲ့စာဝတ်နေရေးနဲ့ကျန်းမာရေးအတွက်လိုအပ်တဲ့စေဝါတုံးဆွဲရမှုတွေအခြေအနေပိုဆိုးဝါးသွားနိုင်တယ်လို့မိဘတွေကပြောကြပါတယ်။ဒီကနေ့ရုံးချင်းမှာတော့အမခန့်လျှောက်ထားတဲ့သူ73ဦးစုလုံးကိုပေးချခဲ့ပါတယ်ရှင်။